မြန်မာနိုင်ငံမှာပြီးခဲ့တဲ့2020ထူထူရွေးကောက်ပွဲအတွင်းမှာမင်းမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တမ်ဘရိုကနေအထူးသတင်းစာရှင်းလင်းပွဲတရက်ကိုနေပြီးတော့မှဒီကနေ့ပြုလုပ်ပါတယ်အဲ့ဒီမှာကိုရိုင်းကိုကြသတင်းတွားရောက်ယူနေတဲ့ကုစီသူနိုင်ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါမယ်ကျွန်တော်သားညို့ဦးပါကိုစီသူရဲ့အခုဒီတက်မရိုဘက်ကနေပြီးတော့ဒီမဲစီအနေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲဒီကနေ့ထုတ်တာကိုစီသူကိုယ်တိုင်တက်ရောက်ခဲ့တယ်ဆိုတော့မာဘီကလူတွေတော်လဲစိုးရိမ်နေကြတယ်တည်လဲတည်ကျင်နေကြတယ်အဓိကအကြောင်းရင်းကိုစပြီးတော့မေးလိုက်ပါမယ်စစ်တပ်ကဒီလက်ရှိအခြေအနေနဲ့ပတ်သက်လို့တက်မရိုကအာဏာသိမ်းမှုအလားအလာဒါနဲ့ပတ်သက်လို့ဘယ်လိုများပြောတာဆိုတာရှိပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ဒီတက်မရိုကသတင်းစာရှင်းလင်းပွဲလုပ်တာမှာအဓိကအားဖြင့်တော့သူတို့က UEC အစိုးရကိုဟလာဒီမဲစည်းရင်းတွေလွှဲမမှုနဲ့ပတ်သက်ပြီးတော့သူတို့အချိန်ချင်းထုတ်ပြန်ပြီးတော့ဖြည့်ရှင်းပေးဖို့တောင်းဆိုတာရှိတယ်ဖြည့်ရှင်းတဲ့ပုံမှာမူတည်ပြီးတော့ပဲသူတို့ကဆုံးဖြတ်မယ်ပေါ့နော်အဲ့တော့မဖြည့်ရှင်းပေးနိုင်ဘူးဆိုရင်ဘာဆက်ဖြစ်မလဲအာဏာသိမ်းမလားမသိမ်းဘူးလားလို့ကျွန်တော်တို့ဒီတက်လာတဲ့သတင်းတောက်တွေကမေးပါတယ်မေးတော့ဒီဖွဲ့စည်းပုံအတိုင်းဆက်ပြီးတော့လိုက်နာတော့မယ်ဆိုတာမျိုးကိုလည်းသတင်းမှပြန်ကြားရေးအဖွဲ့ကိုစားဒီဘုချုပ်စော်မင်းထွန်းကပြောသွားပါတယ်ခင်ဗျ
တက်မရော်အနေနဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများတည်ဆဲဥပဒေများကိုကျွန်တော်တို့ကလိုက်နာသွားမှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများကိုလိုက်နာသွားမှာဖြစ်ပါတယ်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုမရိမ်းရိုင်းနိုင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်တည်ဆဲဥပဒေများမှာလေ့လာကြည့်ရင်တွေ့နိုင်ပါတယ်ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ခမောက်ကိုတမတော်အနေနဲ့နိုင်ငံတော်တောင်းယူမယ်လို့လည်းယူမယ်လို့လည်းမပြောဘူးမယူလို့လည်းမပြောဘူးကျွန်တော်တို့ပြောနိုင်တာဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်လက်ရှိတည်ဆဲဥပဒေများကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့မဆန့်ကျင်ပဲကျွန်တော်တို့လိုက်နာဆောင်ရွက်သွားမှာဖြစ်တယ
်အဲဒီတော့ဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေဖော်ပြချက်ရတော့ကျွန်တော်တို့ကနိုင်ငံမှာရေးဖို့အခြေအနေပေါ်ပေါက်လာမယ်ဆိုရင်သမ္မတကဥဆောင်ပြီးတော့ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီပေါ့နော်ဒီကာလုံကိုခေါ်ပြီးတော့ဒီနိုင်ငံတော်အာဏာကိုတမတော်ကာကွယ်ဦးစီးချုပ်ထံကိုလွှဲအပ်နိုင်တယ်လို့ဒီခြေကံဥတွေမှာပြဋ္ဌာန်းထားပါတယ်ခင်ဗျာ
။မဲစီအနေနဲ့ပတ်သက်လို့ပေါ့သူတို့ဘာကြောင့်စစ်တယ်ဆိုတာကိုသူတို့ဘက်ကအကြောင်းပြချက်ဘယ်လိုပြောလဲခင်ဗျာ။
နိုင်ငံမှာဒီလိုလွဲလွဲချော်ချော်ဖြစ်နေတာနိုင်ငံတကာမျက်နှာစာမှာဒီလိုမှားတွေဟိုနိုင်ငံရဲ့ဂုဏ်သိက္ခာကျဆင်းနိုင်တယ်ဆိုတော့အကြောင်းပြချက်မျိုးပြပြီးတော့ဒီလိုခုလိုပြောနေရတာဆိုတဲ့စကားလုံးမျိုးဒီနေ့ပြန်ပြီးတော့ပြောပါတယ်သုံးပါတယ်ခင်ဗျာ။
အဲ့ဒီမဲစီမတမာမှုတွေနဲ့ပတ်သက်ပြီးတော့တက်မရော်ကဒီရက်ပိုင်းတွေအတွင်းမှာသူတို့သတင်းထုတ်ပြန်တာတွေလည်းရှိပါတယ်အခုသတင်းစာရှင်းလင်းပွဲမှာထူးခြားခြားဘလူးအချက်တွေပါသေးလဲဗ
ျဒီနေ့မှာတော့အဲ့ဒီဒုတိယကြိမ်ကပ်ပြီးတော့ပြင်ပြီးတော့ UEC ကနေပြီးတော့ပြည်သူ့ကိုထုတ်ပြန်စရာမလိုတော့ဘဲနဲ့ဒီကိုယ်စားလှယ်လောင်းတွေကိုပေးခဲ့ဘူးတဲ့ဒီတတိယအကြိမ်မဲစင်းပေါ့နော်အဲ့ဒီတတိယအကြိမ်မဲစင်းထဲကပါတဲ့မြို့40ပေါ့အားလုံးတော့မဟုတ်ဘူးမြို့40သူတို့လက်ထဲမှာရှိနေတယ်အဲ့ဒီမြို့40စာတတိယအကြိမ်မဲစင်းတဲကနေပြီးတော့ယူပြီးတော့စစ်တယ်လို့ဆိုပါတယ်အဲ့တော့စစ်တဲ့ခါမှာလဲဒုတိယအကြိမ်မဲစင်းနဲ့အဲတတိယအကြိမ်မဲစင်းမြို့40ဟာဘလောက်กว่าတယ်လဲလို့ကျွန်တော်တို့သတင်းတော့တရားမေးတဲ့ခါမှာတော့သူကရာခိုင်နှုန်းအဖြစ်အလွန်နည်းပါပြီးတော့ဒီလွဲမြဲလွဲနေတုံးပဲဆိုတော့အဖြေမျိုးကျွန်တော်တို့ရပါတယ်ခင်ဗျအဲ့တော့သူတို့စုစုပေါင်းဒီနေ့အထိစစ်လိုက်တာဒီမဲစင်းလွဲမားနိုင်ချေရှိတဲ့ကိန်းဂဏန်းအရာတော့သူက 8.6 တန်းကျော်လောက်မဲစင်းလွဲနိုင်ချေရှိတယ်ဆိုတော့ကိန်းဂဏန်းမျိုးတင်ထုတ်ပြန်ပါတယ်ခင်ဗျ
သူတို့ရထားတဲ့မဲစင်းတွေကဒီမဲစင်းအမားတွေကဘလောက်ထိခိုင်ခိုင်မာမာတက်တည်ပြနိုင်တယ်လို့ပြောပါလဲ
။ရေပြင်မှာတော့သူတို့မစစ်ရသေးတဲ့အတွက်အခုလိုထုတ်ပြန်နေတဲ့မဲစင်းတွေဟာယာနှုံးပြိမှန်ကန်မယ်လို့တော့အာမမခံနိုင်ဘူးဆိုတာမျိုးဝန်ခံပြောပါလဲ
။အခုကဒီကိုဗစ်ကာလည်းဖြစ်နေတယ်၊ကာယောဂါနဲ့ပတ်သက်လို့အတွာလာကန့်သတ်မှုတွေလည်းလှုပ်ထားတဲ့အချိန်မှာအကိုစီသူတို့အခုသတင်းတောက်တွေကိုတက်မရိုသတင်းစာရှင်းလင်းပွဲအတွက်ခေါ်ယူတဲ့အခါမှာဘလို့မျိုးသူတို့စီစဉ်ပြီးလဲဘလို့မျိုးရောက်လာတာလဲဒီပြီးတော့
ကျွန်တော်တို့ကဒီတိုင်းဆိုရင်တော့နေပြည်တော်ကိုလာတဲ့ခါမှာကျွန်တော်တို့ကဒီတတ်မှတ်ချက်တွေအတိုင်းကျွန်တော်တို့ဟိုသတင်းစာရှင်းလင်းပွဲလာလာပဲဖြစ်ဖြစ်နေပြည်တော်ကိုလာရင်ရန်ကုန်ကလာမယ်ဆိုရင်ကျွန်တော်တို့က3ရက်နေပြည်တော်မှာကွာရန်တင်းဝင်ရဖို့အတွက်ဟိုကျွန်တော်တို့တတ်မှတ်ပြဌာနရှိပါတယ်အဲ့တော့အလုပ်ကိစ္စလာရင်ကျွန်တော်တို့က3ရက်ကွာရန်တင်းဝင်ရဖို့ရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကဒီနေ့မှာကျွန်တော်တို့ရန်ကုန်ကနေပြီးတော့နေပြည်တော်ကိုရောက်လာတာကတော့ကျွန်တော်ဒီတက်မတော်ပြန်ကြားရေးဒရင်းနဲ့ပြန်ကြားရေးအဖွဲ့ကိုယ်တိုင်ကနေပြီးတော့ကျွန်တော်တို့ဒီရန်ကုန်မှာရှိနေတဲ့နိုင်ငံခြားသတင်းတောက်များအသင်းကိုလိမ့်မှုပြီးတော့သူကနိုင်ငံခြားသတင်းထောက်တွေပေါ့နော်ရန်ကုန်ခြေဆိုင်နိုင်ငံခြားသတင်းထောက်တွေကိုဖိတ်ကြားပါတယ်ဖိတ်ကြားတဲ့ခါမှာလဲသူကနေချင်းပြန်ခီးစီစဉ်ပေးပါမယ်အဲမတော်ခင်မှာလဲရန်ကုန်မှာတင်ကျွန်တော်တို့ကိုကိုဗစ်ရှိမရှိစစ်ဆေးပေးပြီးတော့ကိုဗစ်ကင်းရှင်းတယ်ဆိုမှသာကျွန်တော်တို့ကိုနေပြီးတော့လေမြန်နဲ့နေချင်းပြန်စီစဉ်ပေးမယ်ဆိုပြီးတော့ဖိတ်ကြားပါတယ်အဲ့ဒါနဲ့ကျွန်တော်တို့ရန်ကုန်ခြေဆိုင်ပေါ့နော်နိုင်ငံခြားသတင်းထောက်အတော်များများနဲ့ဒီပြည်တွင်းသတင်းမီဒီယာတချို့လဲပါပါတယ်ခင်ဗျာလူ30လောက်ပေါ့နော်သူ30လောက်ကျွန်တော်တို့ကျန်ကုန်ကနေပြီးတော့လေတက်မလို့လေရင်လည်းပဲကျွန်တော်တို့ခေါ်လာတယ်မခေါ်ခင်မှာကိုဗစ်စစ်ပေးပါတယ်စစ်ပေးပြီးတော့လေမြန်နဲ့ခေါ်လာတယ်ပြီးတော့ဒီခုညနေမှာပဲကျွန်တော်တို့ ပြန်ပြီးတော့ရန်ကုန်ကိုပြန်ပို့ပါလားခင်ဗျာ
ဟုတ်ကဲ့ကိုစီသူကြီးကျေးဇူးပါအခုလို့ဖြေကြပြီလား